ချင်းပြည်နယ်တိတိမျိုးကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုချင်းညီနောင်အဖွဲ့ကတိုက်ခိုက်နေပြီးတိုက်ပွဲပြင်းထန်နေတယ်လို့လေကြောင်းတိုက်ခိုက်တာတွေကြောင့်မျိုးရင်းနေအိမ်တွေပျက်စီးဆုံးရှုံးတာတွေရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။မကွေးတိုင်းခုတ်ကူဘက်မှလည်းစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းကာကွယ်ရေးတပ်ဖွဲ့ဝင်တွေအကြဆုံးရှိတယ်လို့သိရပါတယ်။ချင်းပြည်နယ်နဲ့မကွေးတိုင်းတွေကစစ်အခြေအနေတွေကိုကိုသားညူကပြောပြပါမယ်။
ချင်းပြည်နယ်တိတိမ်မြို့ပေါ်ကစစ်ကောင်စီတပ်ဆွဲထားတဲ့နေရာ၃ခုကိုချင်းညီနောင်တပ်ဖွဲ့တွေကမေလ29ရက်နေ့မနေ့ပိုင်းကစပြီးတော့ဝင်ရောက်တိုက်ခိုက်တာလို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်စစ်ကောင်စီဘက်ကနေပြီးတော့လေကြောင်းတိုက်ခိုက်တာတွေကြောင့်မြို့ရင်းကနေအိမ်တွေတချို့ပျက်စီးခဲ့ပြီးတော့စစ်တပ်တပ်ဆွဲထားတဲ့နေရာ၂ခုကိုတိုက်ခိုက်သူသိမ်းပိုက်ထားနိုင်ပြီလို့ Zolan PDF တာဝန်ရှိသူတူကပြောပါတယ
်ဟိုမနေ့ပိုင်းကဝါလောက်လေးနာလောက်ကဖလာတီးဆိုလိုတယ်လူရစခန်းတီးမှာတော့လူမျိုးပေါ်မှာငါးနေရာရှိတယ်ငါးနေရာကျွန်တော်ဦးနေရာတော့ဒီနေရာတွေတိုက်လိုက်တာပေါ့နော်အာအဓိကတော့ကျွန်တော်လူရဲစခန်းရဲနာတလာရဲမိုက်ခူစီဖက်ဝီကုန်းရဲမိုက်ခူကတော့လိပင်းထားတယ်ကျွန်တော်တို့ကအကုန်းနှခုတော့ရရတယ်ဒီဒီမျိုးပေါ်မှာဒီတိုင်းကြက်ချတယ်ဆိုတော့ဟိုလူနေကြီးခတာတော့များရှိတယ်
ကခွေတပ်ဖွဲ့တွေကနေရာ၃နေရာဝင်ရောက်တိုက်ခိုက်ခဲ့ပေမဲ့တိတိန်ရဲစခန်းနဲ့တိတိန်မြို့ခြေဆိုင်ခလာယာ269တိုင်းထဲမှာတော့စစ်ကောင်စီတပ်ကတပ်ဆွဲနေရာယူထားတယ်လို့ကခွေတပ်ဖွဲ့တွေကပြောပါတယ်။လက်ရှိမှာတော့မြို့ရင်းမှာစစ်တပ်နဲ့ကခွေတပ်ဖွဲ့တွေစီးတင်းမာနေပြီးတော့တိုက်ပွဲတွေကြောင့်မလို့မြို့ကန်တွေလည်းဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်။မကွေးတိုင်းပခုတ်ကူမြို့နယ်မြစ်ချီမြို့နယ်ထဲမှာလည်းမေလ25ရက်နေ့ကကခွေတပ်ဖွဲ့ဝင်၅ဦးတပ်ဖြတ်ခံရတယ်လို့ဒေသခံတွေကပြောပါတယ်။မြစ်ချီမြို့နယ်ချမ်းသာကြီးကြီးရွာဘက်ကိုစစ်တပ်ကစစ်ကြောင်းထိုးချိန်မှာတပ်ဖြတ်ခါတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
။ဘကံဘက်ကိုလွန်လင်းအွန်လိုင်းလို့လာမယ်ဆိုပြီးစစ်ကြောင်းကအကာလာတာ။အဲအားလေးစီလောင်းစစ်ကြောင်းက25ရက်နေဆိုတော့24ရက်နေလောက်ကတခါတည်းအဲ24ရက်ရှိကနေချောဆွဲပြီးလုံးဖို့လေးစိတ်ကနေလာတာ။အကာလာတာအဲ့ဒီရွာကိုသတင်းပေးချီလို့လာမသိဘူးဝင်းစီပြီးတော့အဲကြောင်းထဲမှာအဲကလေးစီအိတ်ညာဆိုတာတိလို့လာမယ်မနဲ့၃နာရီပွဲလောက်မှာဝင်ပြီးတော့ကလေးတွေကိုဖမ်းဒီကညနေ၆နာရီတိုးလောက်ကျတော့ပြစ်တတ်သွားခေါင်းနဲ့ချင်းပြစ်တတ
်ချမ်းသာကြီးကြီးရွာဟာ ERD မြစ်အနောက်ဘက်ကမ်းမှာတည်ရှိပြီးတော့ ERD မြစ်အရှေ့ဘက်မှာတော့ပကံပြူဟောင်းရှိပါတယ်အခုလိုကာကွယ်ရေးတပ်ဖွဲ့ဝင်တချို့တတ်ခါရတဲ့ဆိုတာနဲ့ပတ်သက်လို့တော့တရားတည်ပြုလို့တော့မရသေးပါဘူးစစ်ကောင်စီဘက်ကလည်းဒီတိုက်ပွဲတွေနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ပြောဆိုတာမတွေ့ရသေးပါဘူးခင်ဗျာ